ဒီနေ့2022ခုနှစ်ဖေဖော်ဝါရီလ22ရက်နေ့မှာမြန်မာနိုင်ငံတဝမ်းလုံးကမြို့တွေတောနယ်တွေကပြည်သူတွေနှိမ့်ငါလုံးပြည်လုံးချွတ်အထွေထွေတပိတ်မှာပါဝင်ဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံမြောက်ဖျားကချင်းပြည်နယ်ပူတာအိုမြစ်ကြီးနားမြို့တွေကဆလို့အလဲပိုင်းပခုတ်ကူမကွေးကနေတောင်ပိုင်းဒဝဲကော့တောင်းမြို့တွေအထိတနိုင်ငံလုံးအနှံ့အထွေထွေတပိတ်မှာပါဝင်ကြတဲ့ဆန္ဒပြသူလူပင်လယ်ကြီးတွေကိုတွေ့ရပါတယ်ပကံမော်လမြိုင်ညောင်ရွှေဖြာပုံမျိုးတွေလည်းမကြံပါဘူး။ရန်ကုန်မြို့မှာဆိုရင်လေလုံခြုံရေးအင်အားတွေဖြည့်ထားပေမဲ့ဆန္ဒပြသူတွေကိုလမ်းပေါ်မှာအပြည့်မြင်ရပါတယ်။လူ9ယောက်ထက်ပိုမစုရလို့မင်းညာတို့ကလိုက်လံတတိပေးမှုတွေရှိခဲ့ပေမဲ့ဒီကနေ့မှာတော့နေရာစုံကနေပြည်သူတွေထွက်လာပြီးတော့လမ်းပေါ်မှာဆန္ဒပြခဲ့ကြပါတယ်။ကုလသမဂ္ဂအမေရိကန်တရုတ်စားတဲ့နိုင်ငံသားတန်ယုံတွေရှိရာလမ်းတချို့ကိုလုံခြုံရေးတွေကပိတ်ထားခဲ့ပြီးနဲ့ဆန္ဒပြတွေကအနည်းဆုံးနေရာတွေအထိရောက်အောင်တွားပြီးတော့ဆန္ဒပြကြပါတယ်။မြို့ရဲကဒီလှဲတဲ့မြင်းနီကုန်းစုလီစားတဲ့ဆုံရက်နေရာတွေမှာလည်းဆန္ဒပြသူထောင်ချီစူဝေးဟော့ပြောဆန္ဒပြကြပါတယ်။ CDM မှာပါဝင်တဲ့ဂန္ဓာဆောင်ကဝန်ထမ်းတွေ၊ကျောင်းသားလူငယ်တွေ၊ရဟန်းပြည်သူတွေစတဲ့အလှဆောင်ကဆန္ဒပြတွေကအာနာသိမှုဆန့်ကျင်တဲ့သူတို့ရဲ့ဆန္ဒကိုမကြောက်မရွံ့ထုတ်ထပ်ပေါ်ထုတ်ပေါ်ခဲ့ကြပါလေနိုင်ငံအနှံ့ကဒီပုဂ္ဂလိကဘဏ်တွေစူပါမားကတ်တွေကုန်တိုက်ကြီးတွေဈေးတွေစားတောက်ဆိုင်တွေစီးပွားရေးလုပ်ငန်းတွေအားလုံးကြီးပါဒီနေ့ပိတ်ထားကြပါလေ
ကနိုင်ငံတို့ဒီကဆန္ဒပြရေးကျတော့လေကျွန်တော်တကယ်ချင်းတွေဟိုပြောဆရာလာခြင်းအောက်မှာမတည်ခြင်းဘူးဘယ်ရောက်တော့ဓာတ်သာအပြတ်တိုင်းပြောကိုကျွန်တော်လာပြတယ်ဟိုဓာတ်သာပြတ်ခံရတာဘာမှတော့မဖြစ်သွားဘူးလေဆရာလာခြင်းအောက်မှာနေပဲဆိုကျွန်တော်တို့ကျွန်တော်တို့ဒီနေ့ကတည်းကသူတို့ရဲ့ကျွန်းပေါ်ရတဲ့နေရာပါလေအဲ့တော့ဓာတ်သာပြတ်ခံပြီးတော့သူတို့ကျွန်းအောက်ကျွန်းခါရတဲ့ဘွားမှာတော့မတည်ဘူးဓာတ်သာပဲပြတ်ခံမယ်ဆိုပြီးတော့ကျွန်တော်တကယ်ချင်းတိုင်ပြီးတော့လာပြတယ်
ရန်ကုန်မြို့ကတချို့နေရာတွေမှာအင်အားဖြည့်ထားတဲ့လုံခြုံရေးတွေကခြိတက်ဆန္ဒပြသူတွေကိုတားဆီးဖို့ကြိုးစားမှုတွေရှိခဲ့ပေမဲ့ဆန္ဒပြသူတွေကရှောင်သွားကြတဲ့အတွက်ထိတိုက်တွေးမှုတွေတော့မရှိခဲ့ပါဘူး။နေပြည်တော်မှာလည်း CDM မှာလှုပ်ရှားပါဝင်ကြတဲ့ဝန်ထမ်းတွေပြည်သူတွေအများအပြားဒီကနေ့ခြိတက်ဆန္ဒပြကြပါတယ်။ပြည်မနာမြို့မှာဆန္ဒပြသူတွေကိုလုံခြုံရေးတွေလူစုခွဲဖမ်းဆီးခဲ့ပါတယ
်။ဒါကနေပြီးတော့95လောက်ကျင်းလာ။95လောက်ကျင်းလာတော့ကျွန်တော်တို့ဘာဖြစ်လဲဆိုတော့ဒီကံသမားလေးကိုနိုင်ငံခွင့်မလို့ကာသမားကာသမားကျောက်ကောင်နှံကိုစပြီးလိုက်ပြီးတော့ဒီစွဲထုတ်သွားတာကာသမားကိုအဲကျွန်တော်မြင်လိုက်တယ်အဲ့ဒီမှာစတဲ့နေ့ကျွန်တော်တို့ဒီကို၄ယောက်ကအဲ့ဒီတန်းကြီးတန်းကြီးကိုစပြီးတော့တန်းပေါင်းကြီးကြီးရတယ်ကျွန်တော်လည်း
နေပြည်တော်ပြည်မနာနေရ၃ခုလောက်မှာလုံခြုံရေးတွေဝိုင်းပိတ်ဖမ်းဆီးခဲ့တယ်လို့မျိုးကံတွေကပြောပြပါတယ်
ထိုင်စပိတ်တင်နေမှာဆိုပြီးတော့ဒီမှာအကုန်လုံးသူပြောကြတယ်သူပြောကြတယ်ဘာလဲတော့လည်းအားလုံးပြောရတဲ့ဘဝကိုလည်းပြောဝင်ပြီးတော့ပြွေးနေသူကလည်းရတဲ့ဘဝတွေအဲ့ဆရာဆရာများတယ်ပေါ့နော်အဲ့တော့ဘာသာပြီးတာလည်းရှိတယ်
လောလောဆယ်အချိန်ထိဒီနေပြည်တော်ပြည်မနာမှာဖမ်းဆီးခံရသူတရားကျော်ရှိတယ်လို့ဒေတာကံတွေကပြောပါတယ်။အခုလိုမျိုးအခြေအနေမှာပဲစစ်တပ်အနေနဲ့ပြည်သူတွေအပေါ်ဖိနှိပ်နေတာချက်ချင်းရပါလို့ကုလသမဂ္ဂအတွေ့အကြုံချုပ်ကပြောကြားလိုက်ပါတယ်
။ I call on the Myanmar military to stop the repression immediately. Release the prisoners, end the violence, respect human rights and the will of the people expressed in recent elections.
စစ်တပ်အနေနဲ့ဖိနှိပ်မှုတွေကိုချက်ချင်းရဖို့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့အကြမ်းဖက်မှုရဲ့အဆုံးတတ်ဖို့လူအခွင့်အရေးကိုလေးစားလိုက်နာဖို့နဲ့စန္ဒာမဲပေးထားကြတဲ့ပြည်သူတွေရဲ့စန္ဒာကိုလေးစားဖို့တောင်းဆိုတယ်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီစီဝေးဘက်မှကုလသမဂ္ဂအတွင်းဝန်ထမ်းချုပ်အန်တိုနီယိုဂူတာရက်စ်ကဗီဒီယိုမင်ခွန်းနဲ့ထည့်ပြောသွားတာဖြစ်ပါတယ်။ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့46ကျင်းမြောက်ပုံမှန်အစည်းအဝေးကိုဒီကနေ့စတင်ပြီးတော့မလ23ရက်နေ့အထိဂျနီဗာမှာကျင်းပနေပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတော့စန္ဒာပြပြည်သူတွေအပေါ်နှိမ်နင်းနေတာကိုမရက်ရင်EU ဥရောပသမဂ္ဂအနေနဲ့အရေးယူတန်ခတ်တဲ့နည်းကိုနောက်ဆုံးတောင်းရလိမ့်မယ်လို့ဂျာမနီနိုင်ငံသားရေးဝန်ကြီးကလည်းဒီကနေ့ပြောကြားလိုက်ပါတယ်
။ Und wir sind eigentlich nicht gewillt uns das weiter tatenlos anzuschauen, deshalb werden wir alle diplomatischen Kanäle
မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုစောင့်ကြည့်နေပါတယ်။အခြေအနေတွေပုံမှန်ပြန်ဖြစ်အောင်လို့တန်တမန်နီးလန်းအားလုံးတုံးပြီးတော့ဆောင်ရွက်သွားမယ်။တကယ်လို့တန်တမန်နီးလန်းနဲ့လုံးလို့မရရင်တော့စစ်အာဏာသိမ်းထားတဲ့အပေါ်မှာအရေးယူတန်းခတ်တဲ့နည်းကို EU ကနောက်ဆုံးတုံးရလိမ့်မယ်လို့ဂျာမနီနိုင်ငံသားရေးဝန်ကြီး Heiko Maas ကပြောသွားတာပါ။ Belgium နိုင်ငံ Brussels မှာကျင်းပနေတဲ့ EU နိုင်ငံသားရေးဝန်ကြီးများအစည်းအဝေးတက်ရောက်ခြင်းသူကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။အိန္ဒိယချင်းတရုတ်နိုင်ငံကလည်းမြန်မာနိုင်ငံမှာအခြေအနေကိုထိန်းသိမ်းသိမ်းသိမ်းလုပ်ဖို့ဒီကနေ့ပြောကြားပါတယ်။
作为缅甸的友好邻邦，中方关注缅甸当前局势， 希望缅各方从国家发展稳定。
印尼这两年里呢，缅甸人刚刚来起一些米国收入呢，在三度阿龙里呢，这里的一些呢阿龙国成功东达标，南甘朋友都在今年一月商业家里面露面了呢，而且那个天天的那老婆呢，南甘管理了一个对他干的贴心家务呢，南甘也露户也没点户一个。在日本的乌布里乌邦队的个在六家部苗栗内陆，只有两个家有问题，他那表面也往外边个这个的连锁新店外嘛，表价多了吧？你们两个嘛，真不了解过有乌鸡就乌肠味道，也打水啊，刚上那个盘子个，啊那得有他也不嘛，皮人个皮都面三斤的家的喽，皮包两个那个嘞，那他们有力量的啊那边做队伍带多你家了，皮包的。这前面嘛呗，最高看 NLD Party 说到国事里面的配置他的，皮当初说到国家体育管理 CRPH 个。南岸的卡内十三部故事来过，看阿大文背来把的。CRPH 的普拉德姆卡三亚龙岸大文来过，高美的国家商业部对普拉德姆卡三亚出的他们一片，大概啥啥个大文背把的，对哈？那他们的社区搞白龙啊，前几年嘛 ，NLD Party 南亚也对，前几年澳南人高美的嘛，把文该读起把的，他一片。CRPH 的南岸的卡十三亚故事来一片 ，American 皮当初 Maryland 几年嘛，你态度。五天的阿哥看阿大文背把的，那个那个谁也给啥人嘛商业铺转，真多的包裹员工来十来大文背阿大梅路 CRPH 把这个你投给马来西亚。